ပင်လယ်ဒေ့ရှ်နိုင်ငံပိုင်နယ်နယ်မြေကိုကျူးကျော်တဲ့ချိုးဖောက်မှုတွေအလုံးအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးလုပ်ငန်းစဉ်တွေအများဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနားချတိုက်တွန်းမဲ့အကြောင်းပင်လယ်ဒေ့ရှ်နိုင်ငံဆိုင်ရာဒေသအမတ်ကြီးလင်ဂျီမင်းကဂရီပေးပြောဆိုတာကိုပင်လယ်ဒေ့ရှ်အခြေစိုက်Daily Star သတင်းစာမှာရေးသားထားပါတယ်တရုတ်သားမကြီးလီဂျင်မင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံယာယီနိုင်ငံသားရေးအတွင်းဝန်အငိမ့်စားရေးသားဗိုလ်ချုပ်ကြီးခါရှက်အာလမ်တို့မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံတဲ့အချိန်တရုတ်သားမကြီးကကတိပြုပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကလေကြောင်းပိုင်တဲ့ကြွကြွမှုအပါအဝင်နယ်နိမိတ်ချိုးဖောက်တာတွေဆက်မလုပ်အောင်နားချပေးဖို့အာဆီယံနိုင်ငံတန်တမာတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းသီးခြားတွေ့ဆုံအကူအညီတောင်းခံခဲ့ပါတယ်မြန်မာနိုင်ငံဘက်ကတော့နေဇတ်ကြော်ကြတဲ့လက်နက်ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာဆာအကြမ်းဖက်အဖွဲ့တွေပြစ်ခတ်တဲ့ကြီးတွေဖြစ်တဲ့ဆိုပြီးတုံ့ပြန်ထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးကိုစစ်စစ်လက်ခံမဲ့အကြောင်းပြောဆိုထားပါတယ်ဒုက္ခသည်တွေပြန်လာရင်ရခိုင်ပြည်နယ်ထဲမှာနေနိုင်အောင်တရုတ်နိုင်ငံကအစအဦးတချို့ပံ့ပိုးဆောက်လုပ်ပေးထားပြီးဖြစ်ပါတယ်ခင်ဗျာ